ပေါ့လေဆရာတို့ဒီ UNFC ကလာမဲ့ February 18ရက်နေ့မှာအရေးပေါ်အစည်းအဝေးခေါ်မယ်ဆိုတော့လေဒီဝဲမှာပေါ့လေအဓိကဆရာတို့ဘာတွေများဆွေးနွေးမှာဖြစ်ပါသလဲခင်ဗျ
ဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေပေါ်မှာ UNFC နေနေပေါ့လေဘယ်လိုဆက်လုပ်သွားရင်ကောင်းမလဲဆိုတဲ့ကိစ္စတွေပါပါတယ်အဓိကအဖြစ်ကတော့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒီပေါ်မှာကျွန်တော်သုံးသပ်မှုရှိပါတယ်နောက်ဒီအစိုးရအပြောင်းအလဲမှာဘလို့ဆက်ရက်တည်သွားရင်ကောင်းမလဲဒါတွေပါပါတာပေါ့။နောက်ပြီးခဲ့တဲ့ဒီတည်တော်စုတင်ကြံရေးညီလာခံမှာပေါ့နော်။ဆွေးနွေးချက်တဲ့အပေါ်မှာဥပတက်မတော်ရဲ့သဘောထားဆွေးရရဲ့သဘောထားပေါ့နော်။နောက်အဲ့ဒါတွေကိုလည်းကျွန်တော်တို့ကတော့ပြန်နဲ့သုံးသပ်နိုင်ဖို့ပါပါတယ်
။ဟုတ်ကဲ့တကယ်တမ်းကျတော့အခုအစိုးရအသစ်နဲ့ဒီ UNFC နဲ့ပေါ့လေဆက်ပြီးဘလို့လက်တွဲဆောင်ရွက်သွားနိုင်မယ်ဆိုတဲ့အပိုင်းကိုပိုပြီးအဓိကထားလိုက်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ခင်ဗျအဲ့ဒါဟုတ်ပါသလားခင်ဗ
ျကျွန်တော်တို့ကတော့အဲ့ဒါလိုပဲခံမှတ်ပါတယ်ဒေါ်ဆန်းစုကြည်ကလည်းเนาะအားလုံးပါဝင်နိုင်ရေးကိုကြိုးစားပြီးတော့မှငြိမ်းချမ်းရေးကိုတည်ဆောက်သွားဖို့ပေါ့လေအဲ့ဒါလိုဆန္ဒရှိတယ်လို့ကျွန်တော်တို့ကလည်းငြိမ်းချမ်းရေးကိုလိုလားလို့ပေါ့ဒီဟိုဆွေးနွေးလာတာကြာပြီလေအဲ့တော့ဒီရှိကိုလှုပ်ဆောင်သွားမယ်အဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးပါဝင်နိုင်ဖို့အရေးကြီးတယ်မပါဝင်ဘူးဆိုရင်တော့ဒီညီလာခံကြီးကလည်းအတိတ်ပဲမရှိဘူးလို့မြင်တယ်လေဟုတ
်ကဲ့
နောက်ကျွန်တော်တို့ကလည်းဒီလိုပဲဒီပြည်သူစစ်ကိုရှေ့ချနေတဲ့ပုံစံမျိုးလည်းကျွန်တော်တို့မဖြစ်စေချင်ဘူးဗျအဲ့တော့အကောင်းဆုံးနှီးလန်းရှာနိုင်ဖို့ပေါ့
ဆိုအခုကဒေါန်ဆန်းစုကြည်ကလည်းပဲဒီအားလုံးပါဝင်ရေးဆိုတဲ့လမ်းကြောင်းပေါ်မှာ तू ကရှိနေလေဒါမှမဟုတ်အဲ့ဒီအားလုံးပါဝင်ရေးနဲ့ပတ်သက်လို့ပေါ့လေအခက်အခဲတွေလည်းရှိမယ်လို့လည်းမျှော်လင့်ထားတယ်ဆိုအဲ့ဒီအခက်အခဲတွေနဲ့ပတ်သက်လို့ဆရာတို့ပေါ့ကြော်လွားနေအောင်ဘယ်လိုများဆရာတို့ဘက်ကများပြင်ဆင်ထားတာများရှိပါလဲခင်ဗ
ျကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့မူလရည်ချက်ကလည်းမှန်ကန်တယ်လို့ပဲကျွန်တော်မြင်တယ်တစ်ချက်ကတော့အားလုံးပါဝင်နိုင်ရေးကိုကျွန်တော်တို့ကြိုးစားမယ်နောက်ဆုံးမှာအလုံးမပါနိုင်သေးဘူးဆိုရင်ပေါ့နော်ပါနိုင်ဖို့ကိုကျွန်တော်တို့ဆက်လက်ကြိုးစားမယ်မပါနိုင်သေးတဲ့ကာလမှာသူတို့ကိုစီးရဲအတော်မတိုက်ဖို့နောက်ဆွေရဘက်သူတို့ကိုထိုးစစ်မဆင်ဖို့မတိုက်ခိုက်ဖို့ဒါကိုကျွန်တော်တို့ကတော့လိုလားပါတယ်အဲ့ဒါကိုရရင်ကျွန်တော်တို့ကတော့ဆက်လက်ဆွေးနွေးတော်လို့ရပါတယ်နိုင်ငံကြီးဆွေးနွေးတဲ့အခါကျရင်လည်းအလုံးပါဝင်ဖို့တော့လိုပါတယ်ဘာကြောင့်လဲဆိုတော့တနက်ကိုင်းတိုင်းရင်းသားအဖွဲ့အစည်းတွေကသူတို့လူမျိုးကိုသူတို့ကုစားပြုတယ်ဗျ။အဲတော့သူတို့ကိုခြံတလို့တော့ကျွန်တော်နိုင်ငံကဘလို့မှမအေးချနိုင်ဘူးလို့ကျွန်တော်အဲ့လိုမြင်တယ
်။ဆရာပြောတဲ့အပိုင်းမှာပေါ့လေအားလုံးမပါဝင်နိုင်ရင်ပေါ့အဲ့ဒီအဖွဲ့တွေကိုသွားပြီးတော့ထိုးစစ်မဆင်ဖို့ကိစ္စပေါ့လေ။အဲ့ဒီကိစ္စနဲ့နှွယ်ပြီးတော့အခုလက်လောအနေနဲ့ပေါ့လေတချို့တိုင်းရင်းသားအဖွဲ့အချင်းချင်းဖြစ်နေတဲ့စစ်ပွဲတွေပေါ့လေ။ဒီစစ်ပွဲတွေမှာအစိုးရကိုယ်တိုင်တိုက်တာမဟုတ်ဘူး။ဒါပေမဲ့ဒီနောက်ကွယ်ကနေပါဝင်လိမ့်မယ်ဆိုပြီးတော့ယူဆချက်တွေရှိပါတယ်ခင်ဗျာဆရာတို့ကဘယ်လိုများယူဆထားပါလဲခင်ဗျာ
။ဩအဲ့ဒါလဲကျွန်တော်တို့မြင်တာတော့လေဒါတော့ခမန်းချက်ပေါ့ဗျာကျွန်တော်မသေးချာသေးပါဘူး။ဒီလိုဖြစ်နေရတာလဲဆွေရရဲ့ပျော်ကားများပါနေမလားလို့ကျွန်တော်တို့ကတော့အဲ့လိုခမန်းတွေးကြည့်နေမိတာပါ။ဒါတော့အတိအကျရလို့တော့ပြောလို့မရသေးဘူးဗျာ
။ဟုတ်ကဲ့ဆိုအဲ့ဒီဘိုင်းမှာပေါ့လေအချင်းချင်းပေါ့ယုံကြည်မှုတိစောက်ဖို့အချင်းချင်းနားလည်ဖို့ကလေပထမဆုံးအရေးကြီးတဲ့အချက်ဖြစ်နေတော့လေအဲ့ဒီအတွက်ကိုဆရာတို့အနေနဲ့စူးစမ်းဖို့အစီအစဉ်ရှိပါလားခင်ဗျအ
ာရှိပါတယ်ရှိပါတယ်ကျွန်တော်တို့ဒီလာမယ့် CV မှာဒီကိစ္စကိုပါဆွေးနွေးမယ
်နောက်တစ်ခုကပေါ့လေအခုလောလောလတ်လတ်ပေါ့လေအပြစ်ခတ်ရစဲလှုပ်ထားတဲ့အဖွဲ့ရှစ်ဖွဲ့နဲ့ဆရာတို့ပေါ့လေပြန်လည်လက်တွဲဖို့အနေထားမျိုးအတွက်ကိုရောသူတို့နဲ့ရောဒီဆွေးနွေးဖို့အခြေအနေရောရှိပါလားခင်ဗျ
ကျွန်တော်တို့ကဒီတရားဝင်ပြည်ပပွဲကြီးဟိုတွေ့ဆုံဆွေးနွေးပွဲကြီးတွေမလုပ်ပေမဲ့ပေါ့လေကျွန်တော်တို့ချင်းချင်းတော့တွေ့ဆုံညှိနှိုင်းတာတွေရှိပါတယ်
။အဲဒီမှာရောဆရာတို့တစ်ဖက်နဲ့တစ်ဖက်သဘောထားတွေကဘယ်လိုရှိပါလဲခင်ဗျာ
။ဒါတော့သူ့ကိုကိုကြံပေးကိုကိုသူကြွယ်ကြံပေးပေါ့ကျွန်တော်တို့ကတော့ဟိုညီသူညီမျှနဲ့တစ်ဖက်ကလည်းအထောက်ကူပေးနိုင်မှပဲကျွန်တော်တို့လိုလားတဲ့ပန်းတိုင်ကိုရောက်မယ်ဆိုတဲ့ဟာကိုတော့ကျွန်တော်အားလုံးလက်ခံထားကြပါတယ်။နောက်ဆုံးမှာတော့လက်တွဲနာအောင်ကိုကျွန်တော်တို့ကြိုးပမ်းရမယ်။အဲ့လိုသဘောထားရှိပါတယ်
ဟုတ်ကဲ့လက်တွဲညီညီဆောင်ရွက်မှာပဲအားလုံးလူချင်းနဲ့ပန်းနိုင်ကိုရောက်မယ့်အနေထားပေါ့ခင်ဗျဟုတ်
တယ်ဟုတ်တယ်
ကျေးဇူးပါပဲဆရာကြီးအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟုတ်
ကဲ့